ရှိကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမြောက်လိုင်ဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဆက်ပြီးဆွေးနွေးနေပြီးဒီရက်ပိုင်းနဲ့အတွင်းမှာဒီမိုကရေစီအကျိုးပြုခရင်တက်မတော်ဒီကေပီအေနဲ့ပို့အိုးအမျိုးသားလူမျိုးရဲ့အဖွဲ့ချုပ်ပီအန်အယ်လူကတော့ဒေသဖွံ့ဖြိုးရေးကိစ္စတွေအဓိကထားဆွေးနွေးခဲ့ပေမဲ့ပီအန်အယ်လူကတော့ပြည်내တဲ့ရရှိရေးအတွက်ထည့်သွင်းဆွေးနွေးခဲ့က
ြုကရင်တပ်မတော် DKBA ကိုစလဲအဖွဲ့ဟာ19ရက်နေ့ကစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ဆွေးနွေးခဲ့တာဖြစ်ပါတယ်ဒီဆွေးနွေးပွဲအပြီးမှာတော့ DKBA ကိုစလဲအဖွဲ့နဲ့ဆွေးနွေးရမှာစစ်ကောင်စီဥက္ကဋ္ဌကပါတီစုံဒီမိုကရေစီစနစ်ကျင့်သုံးရေးနဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကိုအဓိကဆွေးနွေးခဲ့ကြောင်းနဲ့DKBA ဘက်ကတမတော်နဲ့အမြဲလက်တွဲသွားမယ့်အခြေအနေဒီမိုကရေစီနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအတွက်သဘောတူတဲ့အမြင်တွေပြန်လည်ဆွေးနွေးခဲ့သလိုဒေသဖွံ့ဖြိုးရေးကိစ္စရပ်တွေကိုလည်းထည့်သွင်းဆွေးနွေးခဲ့ကြောင်းစစ်ကောင်စီကသတင်းထုတ်ပြန်ခဲ့ပါတယ်ဆွေးနွေးပွဲမှာပါဝင်တက်ရောက်ခဲ့တဲ့စီအေးချုပ်ဗိုလ်မှူးကြီးစောဝင်းစိန်က DKBA အနေနဲ့အထူးထူးခြားခြားတင်ပြတာမျိုးမရှိဘဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့ဆွေးနွေးမှုအပေါ်အဓိကဆွေးနွေးခဲ့ကြောင်းပြောပါတယ်တမတော်နဲ့အမြဲလက်တွဲသွားမယ်ဆိုတဲ့အချက်မှာတော့အဓိကဒေတာဖွံ့ဖြိုးရေးကိစ္စတွေကိုရည်ရွယ်တာဖြစ်ကြောင်းအခုလိုပြောဆိုပါတယ
်။2017တုန်းကဒေတာဖွံ့ဖြိုးရေးကိုလုံးသူတကွာပူးတွဲဆောင်ရွက်ပါမယ်ဆိုတဲ့စတိကူးကရှိတာခဲ့တယ်။အဲ့ဒါကြောင့်လက်ရှိသူတို့ကဌာနရတဲ့အဖွဲ့အစည်းဆိုတဲ့အခါကျတော့ဒေတာဖွံ့ဖြိုးရေးဆောင်ရွက်တဲ့အတူတကွာပူးပေါင်းဆောင်ရွက်မယ်ဆိုတဲ့သဘောပဲပေါ့။အဲ့လိုမျိုးသိနေတာမဆိုင်ပါဘူး။ဒီနေ့ရေငင်းဆိုင်ကိစ္စကျွန်တော်တို့အဖွဲ့နဲ့တော့မပြီးပြနိုင်ပါလဲပြန်ယူလဲပါဝင်လာနိုင်တဲ့အခင်းချင်းမှပဲဒီအခင်းချင်းတစ်ခုသွားနိုင်တယ်ဆိုတဲ့သဘောလို့အဲ့လိုပြောတာတော့
နေရပြန်စစ်ပြေးဒုက္ခတွေတွေအရေးကိုလည်းဆွေးနွေးကြကြောင်းပြောပါတယ်မနေ့တုန်းကတော့ DKBA ကိုစလဲအဖွဲ့ဟာစစ်ကောင်စီရဲ့ငင်းချိုင်းရေးဆွေးနွေးရေးအဖွဲ့နဲ့ဆက်လက်ဆွေးနွေးနေသလိုဒီကနေ့မှလည်းဆက်လက်ဆွေးနွေးဖို့ရှိနေပါတယ်ဒီလ16ရက်နေ့ကစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဟာဒုဥက္ကဋ္ဌတက်ခွန်ထွန်းတင်ဦးဆောင်တဲ့ပို့မျိုးသားလူမျိုးရေးအဖွဲ့ချုပ် PNLO ကိုယ်စားလှယ်အဖွဲ့နဲ့ဆွေးနွေးခဲ့သလို18ရက်နဲ့18ရက်မှာတော့စစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့နဲ့ဆက်လက်ဆွေးနွေးခဲ့ကြပါတယ်။ဒီဆွေးနွေးပွဲမှာ PNLO ကဒီမိုကရေစီဖက်ဒရယ်အရေးနဲ့ဒေသဖွံ့ဖြိုးရေးကိစ္စတွေကိုအဓိကဆွေးနွေးခဲ့ကြောင်းPNLO ရဲ့တွဲဘက်အတွင်မှုတက်ခွန်မင်းသိန်းကပြောပါတယ်။နောက်အလေးထားဆွေးနွေးဖြစ်ခဲ့တဲ့အချက်မှာပြည်내သစ်ပြဋ္ဌာန်းရေးကိစ္စလည်းပါဝင်ကြောင်းခွန်မင်းသိန်းကအခုလိုပြောဆိုခဲ့ပါတယ်
။ပြည်내သစ်ကိစ္စကကျွန်တော်တို့ရဲ့လူလားချက်တရားအနေနဲ့တော့ဖော်ပြထားတာတော့ရှိပါတယ်။နောက်အနာဂတ်အချိန်မှာတကယ်လို့မြန်ဖက်စစ်ဘောင်အခြေခံဥပဒေပြန်ရပြီးတော့ပြင်ဆင်ရေးဆွဲမယ်ဆိုလို့ပြည်내သစ်မြတ်ပေါ်တွင်းဝဲမှုရှိရေးဆိုတဲ့ဥစ္စာတော့ကျွန်တော်တို့ပြောဆိုဆွေးနွေးခဲ့တာတော့ရှိပါပါသူကတော့ဒီ2000အခြေခံဥပဒေပေါ်မှာပဲအရက်တည်ပြီးတော့အဲ့ဒီပေါ်မှာအစဉ်းစားလေးတော့ပြင်ဆင်ပါဖို့ပေါ့နော်အဲဒါလိုမျိုးတော့ရှိတာပ
ါပို့ပြည်နယ်တစ်ပေါ်ထွန်းကြီးဟာ2018ခုနှစ်ကပြုလုပ်ခဲ့တဲ့လူမျိုးအလိုက်ဆွေးနွေးပွဲမှာပို့မျိုးသားအဖွဲ့ချုပ် PNO နဲ့ပို့နိုင်ငံရေးပါတီတွေလည်းပါဝင်ဆွေးနွေးဆုံးဖြတ်ခဲ့တာဖြစ်ပါတယ်ပြည်နယ်ဖွဲ့စည်းပုံရေးဆွဲပြဋ္ဌာန်းခွင့်နဲ့မြန်မာပြည်ရဲ့နိုင်ငံရေးအကြအတဲကိုနိုင်ငံရေးမှာသက်ဆိုင်သူများအားလုံးပါဝင်ဆွေးနွေးဖို့ဆိုတာတွေတင်ပြခဲ့ကြောင်းပြောဆိုပါတယ်စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုငြိမ်းချမ်းရေးဆွေးနွေးဖို့အတွက်ဧပြီလအတွင်းကဖိတ်ခေါ်ခဲ့တာပါဒီဖိတ်ခေါ်ချက်ကို NCA လက်မှတ်ထိုးအဖွဲ့9ဖွဲ့လက်မှတ်မထိုးတဲ့အဖွဲ့3ဖွဲ့စုစုပေါင်း10ဖွဲ့ကပါဝင်တက်ရောက်မှာဖြစ်ကြောင်းအကြောင်းပြန်ခဲ့ပြီးလက်ရှိမှာ10ဖွဲ့နဲ့ဆွေးနွေးထားပြီးဖြစ်ပါတယ်NCA လက်မှတ်ထိုးထားတဲ့ကရင်အမျိုးသားအစည်းအရုံး KNU ချင်းအမျိုးသားတပ်ဦး CNF တောင်သာတပ်မတော် ABSDF နဲ့ NCA လက်မှတ်ထိုးမှထားတဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO ကရင်ပြည်အမျိုးသားတိုးတက်ရေးပါတီ KNPP ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA ကိုကန့်အဖွဲ့ရခိုင်အမျိုးသားအဖွဲ့ချုပ် ULA AA တို့ကတော့စစ်ကောင်စီကမ်းလှမ်းတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုညှင်းပယ်ထားပါတယ်။နိုင်ငံရေးသုံးသပ်သူတွေကတော့လက်ရှိပဋိပက္ခဖြစ်ပွားနေတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေကိုခြံလှမ်းထားမယ်ဆိုရင်ငြိမ်းချမ်းရေးရရှိမှာမဟုတ်ကြောင်းသုံးသပ်တာတွေရှိပါတယ်။ ဒီလ14ရက်နေ့မှာတော့ကြံရှိနေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုဆွေးနွေးဖို့အတွက်ထပ်မံဖိတ်ကြားခဲ့ပေမဲ့ NUG နဲ့ PDF အဖွဲ့တွေတော့မပါဝင်ပါဘူး
။ကိုဇော်မိုးကျော်ပြောပြပေး